ကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံ KIA တပ်ကစစ်မှုထမ်းဖို့ခေါ်ဆောင်သွားတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုတ်ခိုင်ကဒေသခံအရဲသားပြည်သူတွေအများဆုံးပြန်လည်ပေးဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဖက်က KIA ကိုတောင်းဆိုလိုက်ပါတယ်အမျိုးသားပြန်လည်ရင်ကြားစစ်ရေးအတွက်တိုက်ခိုက်တဲ့နီလမဟုတ်ပဲနိုင်ငံရေးနီလနဲ့အဖြေရှာဖို့ကိုလည်း SNLD ကတိုက်တွန်းပါတယ်။ရှမ်းလူငယ်တွေဘက်ကလည်းရှမ်းပြည်သူတွေကိုဒီလိုစစ်မှုထမ်းစေခိုင်းတာမလုပ်ဖို့ကချင်တပ်တာဝန်ရှိသူတွေကိုတောင်းဆိုပါတယ်။အသေးစိတ်ကိုမဆုမွန်ကပြောပြပါမယ်ရှင်။
ဟုတ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မူဆယ်မြို့နယ်တွေကအရသာရှမ်းပြည်သူလူထုကိုကချင်လူမျိုးရေးအဖွဲ့ KIO ရဲ့လက်အောက်ခံ KIA ကချင်တပ်ကနေစစ်မှုထမ်းဖို့ဆိုပြီးအတရားဓမ္မဖမ်းဆီးခေါ်ဆောင်နေတဲ့ကိစ္စကိုရှမ်းလူထုကိုရန်ရှမ်းလူငယ်တွေနဲ့ရှမ်းစာပေယဉ်ကျေးမှုအဖွဲ့တွေကတင်ပြလာတဲ့အပေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအနေနဲ့ဒီဖြစ်ရပ်တွေပေါ်မှာစိုးရိမ်ပူပန်တဲ့အတွက်အခုလိုသတင်းထုတ်ပြန်ကြေညာချက်ထုတ်ရတာဖြစ်ပါတယ်လို့ SNLD ပါတီကပြောပါတယ်တိုင်းရင်းသားလူမျိုးစုအချင်းချင်းပဋိပက္ခမဖြစ်စေခြင်းတဲ့အတွက်စီးလုံးညီညွတ်ရေးကိုရှေ့ရှုပြီးနှစ်ဦးနှစ်ဖက်ပြည်လဲစေမဲ့နီးလန်းတွေနဲ့ဖြည့်ရှင်းစေခြင်းပါတယ်လို့ KIO တာဝန်ရှိသူတွေကိုတောင်းဆိုတဲ့အကြောင်း SNLD ပါတီရဲ့အတွင်းမှူးဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ်
အားလုံးပြည်ပြည်လဲလဲဖြစ်စေခြင်းတော့ပါလူလူတွေကိုအေးအေးချမ်းချမ်းနေစေခြင်းနဲ့သူတို့ပြည်တိုင်းနာအချင်းချင်းပြည်ပက္ခမဖြစ်စေခြင်းဘူးအဲ့ဒါပါပဲအဓိကတော့လေလူတို့ပေါ့နော်သူတို့မဲဆန္ဒရှင်တွေပေါ့သူရဲ့ပြည်အားတွေကြောင့်ပါသူတို့ကမဲယူကဘောပြီးရတဲ့ခါကျတော့ဒီလိုလူလူတွေဒုက္ခရောက်နေတာဟိုပါတီတွေကဒီတိုင်းမဲကြည့်နေမလားဆိုပြီးတော့ပြည်အားတွေအများကြီးပေးလာပါတယ်
ပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာလကုန်ပိုင်းနှစ်တစ်ကူးတဲ့အချိန်ရှမ်းပြည်နယ်မူဆယ်မြို့အတွင်းကကျေးရွာအလိုက်ရှမ်းနှစ်တစ်ကောက်တစ်စားပွဲတော်အလှည့်ကျကျင်းပနေတဲ့အချိန်နမ်အွန်ကျေးရွာမှာကျင်းပတဲ့ကောက်တစ်စားပွဲတော်ကိုလာရောက်ကြတဲ့ရှမ်းလူငယ်တွေနဲ့တအောင်းပလောင်လူငယ်တွေကို KIA ကချင်တပ်ဖက်ကနေဒီဇင်ဘာလ28ရက်နေ့က5ဦးဒီဇင်ဘာလ29ရက်နေ့က10ဦးဖမ်းဆီးခေါ်ဆောင်သွားတဲ့ကိစ္စကိုရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီဘက်ကရှုတ်ချကြောင်းလည်းပြောဆိုထားပါတယ်ရှမ်းလူငယ်တွေစုပေါင်းဖွဲ့ထားတဲ့ရှမ်းလူငယ်ကိုရဲ့အနေနဲ့ဒေသတွေမှာဒီငင်အေဂျင်ရေးနဲ့ပြည်သူတွေစိတ်ချလုံခြုံစွာဘေးကင်းလုံခြုံနေထိုင်နိုင်ရေးအတွက်ကချင်လက်နက်ကိုင်အတပ်အနေနဲ့အခုလက်ရှိဖမ်းဆီးထားတဲ့ရှမ်းပြည်သူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုပါတယ်လို့ရှမ်းလူငယ်ကိုရဲ့ကပြောခွင့်ရဆိုင်းတော်ဆိုင်ကပြောပါတယ
်ကျွန်တော်တို့ကတော့ခုလက်ရှိငင်းချင်းရေးပေါ်ဆောင်နေတဲ့အချိန်ကာလမှာလူမျိုးတစ်မျိုးနဲ့တစ်မျိုးကြားအဲ့လိုမျိုးပဋိပက္ခဖြစ်စေနိုင်တဲ့အနေအထားမျိုးမဖြစ်စေချင်ဘူးကကျွန်တော်ငင်းငင်းချမ်းချမ်းငင်းချမ်းတဲ့နေလမ်းလေးပဲကျွန်တော်တို့ဖြစ်စေချင်ပါတယ်ခေါ်ဆောင်တာလေဆိုလို့ရှိရင်လည်းကျွန်တော်တို့ပြန်လုပ်ပေးဖို့လူငယ်ကွန်ရဲ့အနေနဲ့တောင်းဆိုချင်ပါတယ်ခင်ဗ
ျအခုလိုမျိုးအရသာရှမ်းလူငယ်တွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးလည်း KIO တာဝန်ရှိတဲ့သူတွေနဲ့တွားရောက်တွေ့ဆုံမေးမြန်းခဲ့ခြင်းကတော့ငင်းချက်ထုတ်ပါတယ်လို့ရှမ်းလူငယ်ကွန်ရဲ့ကဆိုင်းကျော်တီဟာကပြောပါတယ
်လူခွေချိုးတော့ခံရတဲ့အမှုတွေမှာဒီအရင်တော့ဖြစ်ခဲ့တဲ့ကမှာပေါ့ဟိုကလည်းပြည်ရင်ကအများကြီးဆိုတော့လည်းတော့ပြောပြချင်ကြတော့သူတို့ကအဲ့ဒီတော့တော့ရှိရေးအချိန်လေးအရေးခဲရတာကြီးရှိရပါတော့ပြီးတော့သူတို့လည်းအွန်လိုင်းအချိန်လေးတောင်းအဲ့လိုလုပ်ခဲ့ရတော့သူတို့ကအဲဒီလောက်မှာဒီရှမ်းအမျိုးသားတွေရဲ့ရင်းရင်းရင်းအတက်ကြီးရဲ့ဒီမှာထူဆောင်ရင်းရှမ်းလူအမျိုးသားတွေထူဆောင်ရင်းမဆွဲတော့ဘူးသူတို့2013ရက်ကျော်လို့ရှိထုတ်ထားတယ်ပေါ့နော်နောက်ပြီးတော့ဒီလိုလူတွေချိုးဖောက်တာတွေရဲ့အတွက်ဒီလိုစီမပေါ်လို့ရှိတယ်မရှိဘူးပေါ့နော်ဒါနဲ့ဒီအောက်ခြေကရှိနိုင်ရတယ်နော်အဲ့ဒီကဒီလိုလောက်မှာသူတို့အဲ့လိုမျိုးမဖြစ်ရအောင်သူတို့ပြန်ပြီးတော့မှဒီချားရေးပုံကုန်ပြီးအစ်မပြည့်ဒီချားဆေးလေးပြီးမှဟိုကတက်မှတ်သွားမယ်လို့တော့အဲ့ကျောင်းကြီးအဲ့လိုပြောခဲ့ရတယ်
အခုချိန်ခါဟာအမျိုးသားပြန်လည်ရင်ကြားစေရေးကိုအဓိကဦးစားပေးဆောင်ရွက်နေတဲ့အချိန်ကာလနောက်ရွေးကောက်ပွဲအနိုင်ရပါတီကိုအာဏာလွှဲပြောင်းရေးအတွက်ညှိနှိုင်းဆောင်ရွက်နေတဲ့အလွန်တိမ်မွေ့တဲ့အချိန်ခါဖြစ်တဲ့ဆိုတာကိုလည်း SNLD ကသူတို့ရဲ့ထုတ်ပြန်ကြေညာချက်ထဲထည့်သွင်းထားပါဗျ။တိုင်းပြည်တည်ငြိမ်အေးချမ်းရေးကိုရှေ့ရှုပြီးတော့နိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်မှု KIA ကိုအလေးနက်ထားတိုက်တွန်းပြောကြားလိုပါတယ်လို့လည်း SNLD ရဲ့ပါတီပြောခွင့်ရဦးဆိုင်ညွန့်လွင်ကပြောပါတယ
်။ဒီအချိန်မှာတော့အလွတ်ငြင်းငြင်းချမ်းချမ်းနဲ့နိုင်ငံရေးကိစ္စအနေနဲ့ပဲဆွေးနွေးကြည့်နိုင်ငံရေးနီးနဲ့ပဲစဉ်းစားကြည့်နေတဲ့အချိန်မှာတော့စီးရင်းနီးနဲ့မစဉ်းစားကြည့်ဘူးဒီချိန်ခင်ဗျားတို့လောက်ကျွန်တော်တို့လူမျိုးစုအချင်းချင်းမှာတတ်နိုင်တယ်လို့စီးရင်းရုံနဲ့ညီညွတ်နဲ့တိုင်းနိုင်ငံပြည်နဲ့လှုပ်ချင်တယ်အဲဆူပူကောင်းတယ်လို့ကျွန်တော်မြင်ပါပဲ
တတိုင်းပြည်လုံးပြစ်ခတ်တိုက်ခိုက်မှုရက်စဲပြီးငြိမ်းချမ်းရေးရအောင်လဲနိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေဖြစ်မြောက်ရေးအားလုံးကဝိုင်းဝန်းကြိုးပမ်းအားထုတ်နေကြတဲ့အချိန်ဖြစ်တယ်လို့ဒေသတွေမှာအရက်သားအရက်သူပြည်သူလူထုရဲ့လုံခြုံရေးအေးချမ်းသာယာမှုရှိစေရေးအားလုံးကကာကွယ်ဆောင်ရှောက်ရမယ့်အချိန်ဖြစ်တယ်ဆိုတာကိုလည်း SNLD ကပြောဆိုထားပါတယ်အခုလိုမျိုးပြည်သူလူထုကိုအတရားဓမ္မဖမ်းဆီးခေါ်ဆောင်စစ်မှုထမ်းစေခိုင်းတာဟာအလွန်ကိုအင်မတန်မလျော်ကန်တဲ့လုပ်ရည်အဖြစ်ပြစ်တင်ရှုံချကြောင်းနဲ့ဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့ SNLD ဘက်ကအလေးအနက်ထားတောင်းဆိုပါတယ်လို့လည်းပါတီအတွင်းရေးမှူးကပြောပါတယ်ရှင်
မဆူမမရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ KIO တာဝန်ရှိသူတွေနဲ့မေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့လို့ဆက်သွယ်လို့မရခဲ့ပါဘူး